ရခိုင်ပြည်နယ်နဲ့ပြီးခဲ့တဲ့လပိုင်းတွေမှာတကြော့ပြန်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့နောက်တိုးရိန်ဂျာဒုက္ခသည်တွေကိုနေရာထိုင်ခင်းမပေးနိုင်သလိုကျန်းမာရေးဆောင်ရှောက်မှုလည်းမရစားသောက်ဖို့အခက်ကြုံနေရတယ်လို့ရိန်ဂျာဒုက္ခသည်တွေကပြောပါတယ်ပြီးခဲ့တဲ့နှစ်လအတွင်းမှာပဲဒီရိန်ဂျာဒုက္ခသည်8000လောက်ထိဝင်ရောက်လာတယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒီရဲ့ပိုင်းတွေပြောထားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးမက်ခင်ဖြစ်တဲ့ပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မှာလက်နက်ကန်ပြပခါတွေကြီးထွားလာနေတာနဲ့အမျှတိုင်းနယ်ချီတဲ့ရင်ဂျာတွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ထပ်ပြေးလာသူတွေလည်းတိုးလာနေပါတယ်စစ်ကောင်စီနဲ့အာရခတက်တော် AA တို့အကြားတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့နှစ်လအတွင်းဘင်္ဂလားဒေ့ရှ်ကိုထပ်ပြေးလာသူ8000ထက်မနည်းရှိခဲ့တယ်ဆိုတာကိုသူတို့စီးရင်ကောက်ယူထားမှုတွေအများသိရတဲ့အကြောင်းဒီမနေ့စက်တင်ဘာလ4ရက်နေ့မှာဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်ရေးရာဌာနအကြီးအကဲတာဝန်ရှိသူတို့ကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်နိုင်ငံအတွက်ဝင်တော့ဝင်ပို့ဖြစ်နေရတာမို့နောက်ရောက်လာတဲ့ရိုဟင်ဂျာတွေကိုနေရာမစစ်စင်ပြနိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဂျာကာလာအစိုးရအနေနဲ့မြန်မာနိုင်ငံဘက်ကရိုဟင်ဂျာတွေနောက်ထပ်ရောက်မလာအောင်စောင့်ရွက်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေးဝင်ကြီးမိုဟာမက်တူဟစ်ဟူစိန်ကရိုဟင်ဂျာတွေထက်ရောက်မလာအောင်ဘယ်လိုတားဆီးမလဲဆိုတာကိုဒီသတင်းပတ်အတွင်းဆွေးနွေးအဖြစ်ရှာမယ်လို့ပြောဆိုထားပါတယ်။လက်တော်ရောက်လာတဲ့သူတွေကိုနေရာထိုက်ခင်းမပေးနိုင်သလိုကျမ်းမာရေးစောင့်ရှောက်မှုလည်းမရစားတောက်ဖို့တောင်အခက်ကြုံနေရတယ်လို့ကနဦးရောက်နေတဲ့ကုရုပလောင်ဒုက္ခသည်စခန်းကရိန်ဂျာတူက VUE ကိုအခုလိုပြောပါတယ
်ဘိုးတော်ကိုသူတို့ကဘင်္ဂလားဒေ့ရှ်ကဝါလည်းမပြေဘူးစာနေကလည်းမပြေဘူးနေရလည်းမပြေဘူးပြီးတော့သူတို့မှတော့အခက်ကြုံကြုံနေရတယ်ခင်ဗျားစီကတောင်းပြီးတော့စားနေရတယ်အော်အော်ငါရန်ကြီးကနေဘူးပြီးဆိုတော့ရှစ်ထောင်ကျော်ကျော်ပဲရှိတယ်ဘူးတွေကစစ်စင်းတွေရှိတယ်အမျိုးတွေရှိတယ်ပြီးတော့အဲ့လိုနဲ့ဘုံမှာသူတို့ဘုံမှာဟိုမှာတရားဟိုမှာမရဘူးလို့
ဒီခိုင်ပြည်နယ်ကနေရာတော်များကိုထိမ့်ချုပ်ထားတဲ့အာရခတက်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လို့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားပြီး AA ကလည်းအဲ့ဒီကဲလန်ပြောဆိုချက်ကိုကျူဆွေတဲ့အကြောင်းတုံ့ပြန်ထားပါတယ်နောက်ရောက်လာတဲ့လူတွေကိုပြန်ပို့ဖို့စီစဉ်နေတာရှိပေမဲ့ဘယ်လိုပုံစံစီစဉ်ပေးမလဲဆိုတာမသိရသေးတဲ့အကြောင်းကုရုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာကပြောပါတယ်လက်ရှိရောက်နေတဲ့ရိုဟင်ဂျာတွေကိုနိုင်ငံတကာကအကူအညီပေးနိုင်ဖို့မျှော်လင့်ပေမဲ့လို့လက်ရှိအချိန်မှာဘယ်အဖွဲ့အစည်းကမှမကူနိုင်ပဲဖြစ်နေတယ်လို့လည်းသူကအခုလိုပြောပါတယ်နိုင
်ငံတကာဖွင့်ပြတော့မပေးလို့မရဘူးဖြစ်နေတာပါကြောင့်ဆိုတော့မင်္ဂလာဆရာကသူ့ကိုဘောပိုင်ဘောမသိဘူးဂျာကဆရာကသူ့ကိုပြန်ဖို့မလို့ပြောတယ်အဲ့တော့တကယ်တော့တကယ်ကြုံနေရတယ်သူကဘာတုံးမမရှိဘူးတာရနေလေအဝေးတွေပါလေပြီးတော့အမရေးတော့တကယ်ကြုံနေရတယ်သူက
လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကမြန်မာစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်ပြီးနယ်စပ်တစ်လျှောက်ထိန်းချုပ်ထားတဲ့အကြောင်းအေအေဖွဲ့ကကြေညာထားပါတယ်ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့မောင်တော်မြို့ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတာကြောင့်နောက်ထပ်နယ်စပ်ဖြတ်ကျော်ထွက်ပြေးလာသူတွေတိုးလာနေတာလည်းဖြစ်ပါတယ်ရှင်